တတရှင်များရှင်မကြခင်ရလာတော့မဲ့ Valentine's Day အတွက်မြမလူငယ်တွေစိတ်လှုပ်ရှားနေကြပါပြီအဲ့ဒီနေ့ကိုချစ်သူများနေလို့အများကသိထားပြီးချစ်ချင်းကိုပြဆိုတဲ့နေ့ချစ်သူကိုအလေးအနက်ထားကြောင်းထင်ရှားစေတဲ့နေ့လို့နားလည်ကြပါတယ်ဒါကြောင့်ချစ်သူချင်းစနီးမောင်နှံချင်းပန်းကလေးတွေချ็อกလက်ကလေးတွေလက်ဆောင်ရုပ်ကလေးတွေပေးလို့ချစ်ချင်းကိုပြဆိုလာကြတဲ့အတွက်စီဝါရဲ့လုပ်ငန်းရှင်တွေမှာတော့ Valentine's Day ဆိုတာစီဝါရှာလို့ကောင်းတဲ့နေ့တစ်နေ့ဖြစ်လာပါတယ်။မြန်မာနိုင်ငံကဓာတ်သမာရန်ကျောင်းသူမတ်ယူရတယောက် Valentine's Day မှာဘာလုပ်လို့ရှိတယ်လဲဆိုတော့
အယောက်ချင်းမဟုတ်အယောက်တရားပြရမှာနော်။ဒီနေ့ကဆာမိုးဝဲဆိုတော့အိမ်မှာဝင်နေဖြစ်တယ်။ဒီနေ့က message တွေပို့မှာပေါ့။ဒါရောမှလည်းသူက Happy Valentine's Day ပေါ့။အဖြစ်တင်လို့တာပေါ့
။ဥပုံနှွေးနှွေးအိမ်အောင်ကြထားတဲ့အသက်22နှစ်အရွယ်မတ်ရွှေဦးကဒီနှစ်ဘာမှလုပ်ဖြစ်မယ်မထင်ပေမဲ့အရင်နှစ်တွေကတော့အမြဲပဲအမှတ်တရကျင်းပခဲ့ပါတယ်တဲ့
ကိုကကချောကလက်မကြိုက်ဘူးသူအတီးကြီးပါကြိုက်တယ်ဆိုတော့အတီးနဲ့အတီးရောဒီကြိုက်တဲ့အတီးကြီးထည့်ပြီးတော့အဲ့လိုလက်ဆောင်ပေးရတယ်ဘယ်တိုင်းလဲကသူနဲ့ပဲသူ့ဝဲချင်ပေးရသူနဲ့ပဲလူကြီးရှိရကိုချစ်တဲ့လူနဲ့အဲ့ဒီကသူရှိရှိရတော့အဲ့လို
Valentine's Day ဆိုတာလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကရှိခဲ့ပေမဲ့တိတ်မကြသေးခင်နှစ်တွေကမှဈေးကွက်စီးပွားရေးနဲ့အတူမြန်မာနိုင်ငံနဲ့ရောက်ရှိလာတာပါကဘာပေါ်ကလူကြီးရဲ့62ရာခိုင်နှုန်းကျော်ဟာဆိုရင် Valentine's Day မှာပန်းစည်းချောကလက်နဲ့တခြားလက်ဆောင်လေးတွေအချင်းချင်းအပြန်အလှန်ပေးကြသလိုအမှတ်တရညစာစာဝတ်တွေလည်းပြုလုပ်ကြပါတယ်တဲ့။အသက်40ကျော်50ဝန်းကျင်လူလက်ပိုင်းတွေအတွက်တော့လူငယ်တွေအကြားမြင်နေကြားနေရတဲ့အဖြစ်အပျက်တစ်ခုသာသာလို့ဖြစ်နေပါတယ်။ဒါပေမဲ့လည်းခေတ်ရရက်ခတ်မှုအကြောင်းကိုတော့အသက်49နှစ်အရွယ်ဦးတင်ကိုကိုကအခုလိုပြောပြခဲ့ပါတယ
်။တခါကမမကြီးကယူကြည့်တာပေါ့သူများယူလို့အဲ့ဒီစင်သူဝယ်တယ်ဝယ်ပြီးတော့အတူတူဝတ်တယ်အဲပြီးတော့သူ့ကိုနှိဒီပိုင်းတစ်ပွဲပေးပါတယ်အိမ်နောက်သက်တမ်း message လုပ်လို့ကွာသူကအံ့ဩဝါတာပေါ့ကိုရင်းလို့တယ်ဘာစိတ်ကူပေါက်လို့လဲတဲ့အဘာပေါက်တာမဟုတ်ပါဘူးလေလို့ဒီလိုပါပဲလို့ငါလည်းသူများတွေပဲ90တော့ကိုယ်လည်းပဲ90လောက်ကြည့်တာပေါ့လို့အဲနေရောက်သားအဲ့မှာစင်သူကိုမှလမ်းလျှောက်ထွက်ကြပြီတဲ့ဒါတော့ဟိုပါပေါ့လေကိုယ့်ရဲ့ဟိုမိမကိုတကယ်စစ်စစ်ခင်ခင်မင်းများနုံနုံနဲ့အပြီးမှပြူတာပဲပေါ့
15နှစ်16နှစ်အရွယ်ဆယ်တန်းကျောင်းသူကစားလို့အသက်80ကျော်80လူကြီးတွေအထိအခုချိန်မှာ Valentine's Day ဆိုတာကိုနားယဉ်ဝနေပြီဖြစ်ပေမဲ့အဲ့ဒီနေ့ဘာကြောင့်ဘလို့ပေါ်လာတယ်လဲဆိုတာကာကနာနာတည်သူနည်းလာပါတယ်ဆယ်တန်းကျောင်းသူမတ်ယူရတည်ထားတဲ့ Valentine's Day ကအ
ာရမဲအေးဝါကြောင့်ဖြစ်လာ
ဦးတင်ကိုကိုကတော့ Valentine's နေ့အကြောင်းတကယ်မသိပါဘူးတဲ့
အဲသိဘူးရေငယ်သိဘူးဘူ
းနောက်ပိုင်းမှာတော့လူငယ်တွေဟာချစ်သူများနေ့လို့ခေါ်တဲ့ Valentine's Day ကိုကိုလိုရာဆွဲတွေးတတ်မှတ်ပြီးတော့ကိုပိုင်အတိတ်ပဲဖွင့်ဆိုချက်နဲ့ကျင်းပလာကြပါတယ်။အဲ့ဒီထဲမှာထူးထူးဆန်းဆန်းကြားရတတ်တာတခုကအမျိုးသမီးငယ်တချို့ဟာချစ်သူများနေ့မှာချစ်သူအတွက်အထူးလက်ဆောင်အဖြစ်သူတို့ရဲ့အပျိုစင်ဘွားကိုလက်ဆောင်ပေးကြတယ်ဆိုတာမျိုးပါ။ပြီးတော့အဲ့ဒီရက်မှာရဲဝန်ထမ်းတွေကလည်းဟိုတယ်တွေကိုလိုက်စစ်တာလို့မျိုးအလုပ်တစ်ခုတိုးတယ်လို့ပြောပြတာကတော့မြစ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဆိုင်းဆမ်ခန်းဖြစ်ပါတယ်
။ကျွန်တော်ကဘာလို့ဆိုရင်လဲဆိုရင်ကျွန်တော်ဒီမှာဗလန်တိုင်းဒေးရောက်လာပြီဆိုလို့ရှင်ဒီ hotel ကိုစစ်တာတို့ကွန်ဒုံးတွေသွားသိမ်းလိုက်တာတို့လေအဲ့လိုလှုပ်လိုက်လို့လူငယ်တွေကအတူမနေဘူးလို့မှပြောလို့မရတာလေအရွယ်မရောက်သေးတဲ့သူတွေသူနေကြတဲ့ကိစ္စကလေအရင်ကလည်းရှိခဲ့တယ်အခုကပိုရှိလာတယ်ပေါ့နော်ကုသရောဂါတွေကိုကာကွယ်နိုင်တာကိုယ်ရသွားမှာကိုကာကွယ်နိုင်တာတော့မှလမ်းလေးပျောက်သွားတယ်လို့ဖြစ်တယ်အဲ့ဒါကတော့ချော်တယ်လို့လည်းမြင်တယ်နှစ်တိုင်းကအဲ့ဒီဟာရှိတယ
်မြစ်တာဖောင်ဒေးရှင်းဟာလူမှုရေးရာလုပ်ငန်းတွေဆောင်ရွက်ပေးနေတာဖြစ်တဲ့အတွက်Valentine's Day နဲ့ပတ်သက်ဆက်ဆက်ပြီးတော့ပညာပေးစရာတိုးခဲ့တဲ့အကြောင်းကိုလည်းစိုင်းစံခမ်းကဆက်ပြောပါသေးတယ
်။လူကြီးတွေစိုးရိမ်တာကိုသိတယ်လေ၊ထိန်းချင်တာပါညာ။အထူးသဖြင့်ကျွန်တော်တို့ကသက်ရွယ်မပြည့်သေးတဲ့ကလေးတွေလေ။အဲ့ဒါမျိုးမရှိစေချင်ဘူးတိုင်မဲ့သူတို့မှဒီလိုလေးဖြစ်နိုင်တယ်ဆိုတော့ဒီကျွန်တော်တို့ကမိဘတွေဆရာတွေကလည်းဒီအရွယ်မတိုင်ခင်ဒီလင်ဆက်ဆံတဲ့ကိစ္စအကောင်းအဆိုးယောဂါကိုကာကွယ်နိုင်အောင်အချိန်မတန်မဲနဲ့မလိုချင်တဲ့ကိုယ်ဝန်ရသွားတာမျိုးနဲ့ကာကွယ်နိုင်အောင်သူတို့နားဝင်အောင်ပညာပေးတဲ့အပိုင်းတွေလူငယ်တွေကိုနားလည်အောင်ရှင်းပြပေးတဲ့အပိုင်းတွေကပိုအရေးကြီးတယ်လို့ထင်တယ်။အဲ့လိုသွားဖမ်းပြီးအဲ့လိုသွားတားတာတစ်ခုလေ
။ချစ်စရာကောင်းတဲ့နာမည်လေးရဲ့နောက်မှာပြဿနာတွေပါလာတာကြောင့်အဲ့ဒီ Valentine's Day ဆိုတာရဲ့အတိတ်ဘယ်နဲ့နှစ်သာရကိုလူတွေသိဖို့အရေးကြီးလာပါတယ်။ဒါကြတော့ Valentine's Day ဆိုတာနည်းမြေချက်ထွင်ရေးပုဂ္ဂလိကအကျိုးကိုချစ်ချင်းမြတ်တာထက်ပိုတန်မိုးထားတဲ့ရောမ Empire ခေတ် AD 300စုအနာရှင် Glorious နှစ်လက်ထက်မှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်။စစ်တပ်အင်အားကိုအကြီးအကျယ်ချဲ့ထွင်ခြင်းနဲ့ရောမဧကရာဇ်ဘုရင်ကအမျိုးသားတွေစစ်တိုက်ထွက်ရမှာမို့နောက်ဆန်တွေတင်းမနေရအောင်ချစ်သူစုံတွေတွေကိုလက်ထပ်ခွင့်မပေးဖို့အမိန့်ထုတ်ခဲ့ပါတယ်။သူကစစ်တပ်ထဲမှဝင်ခြင်းနဲ့လူငယ်တွေကိုအမျက်မှန်ရှာခဲ့ပါတယ်။ချစ်ချင်းမြတ်တာကိုတားမြစ်လိုတဲ့အာနာရှင်ဟာလက်ထပ်မင်္ဂလာပွဲတွေမရှိစေရ၊ချစ်သူတွေမပေါင်းသင်းစေရဆိုပြီးတန်ရုံးစင်တွေဖျက်လို့စစ်တပ်ကြီးရဲ့ဝင်စေဖို့အမိန့်ထုတ်ခဲ့ပါတယ်။ ချစ်ချင်းတရားကိုတားမြစ်တဲ့အတွက်ရောမလူငယ်တွေကလက်မခံနိုင်ဖြစ်ရတယ်လို့ခရီးယန်ဖုံးတော်ကြီးစိန့်ဗလင်တိုင်းကလည်းအဲ့ဒီအမိန့်ကိုလက်မခံနိုင်ခဲ့ပါဘူး။ဒါပေမဲ့ထုံးစံအတိုင်းပြည်သူဆိုတာအာဏာရှင်ကိုကြောက်ကြရပါတယ်။ဓာတ်ထက်တဲ့အာဏာရှင်လက်အောက်မှာနေရပေမဲ့အချစ်ဆိုတာမျိုးကတားဆီးလို့ရနိုင်တာမဟုတ်လေတော့ဖုံးတော်ကြီးဗလင်တိုင်းကိုတိုင်တဲ့တက်တည်ပြုပြီးလူမသိသူမသိတစ္ဆတိုင်ပွဲလေးတွေကျင်းပရရှာပါတယ်။ဧည့်သည်မရှိတက်ရောက်ချင်းမြင့်မဲ့သူမရှိပေမဲ့ကဘာပေါ်မှာယင်ခုံစိတ်လှုပ်ရှားစရာအကောင်းဆုံးမင်္ဂလာပွဲလေးတွေဖြစ်ခဲ့ပါတယ်။ကန်ဆိုးလို့နဲ့တနေ့မှာတော့အထက်ပွဲကျင်းပပေးနေတော့အာနာရှင်ရဲ့အမိအယဝင်ရောက်ဖမ်းဆီးခဲ့တာကြောင့်ဖုံးတော်ကြီးဖမ်းဆီးခံခဲ့ရပါတယ်။အာနာဖီဆန်မှုနဲ့ညှဉ်းပန်းနှိပ်စက်ခံခဲ့ရပါတယ်။အဲ့ဒီအခါမှာတော့လူငယ်တွေဟာဗလင်တိုင်းကိုချုံနှောင်ထားတဲ့အကျဉ်းထောင်သားကိုချင်းကလာကြပြီးတော့ပန်းပွင့်ပန်းစည်းတွေဆုတောင်းစာလေးတွေပေးပို့လို့အာနာရှင်ကိုဆန့်ကျင်ပြီးမြစ်တာတရားဘက်ကရက်တီတဲ့ဗလင်တိုင်းကိုထောက်ခံကြောင်းပြခဲ့ကြပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့သူရဲ့ကောင်းကိုချစ်တဲ့ရောမလူငယ်လေးတွေယဉ်ထုမနာဖြစ်ခဲ့ရပါတယ်။ဖေဖော်ဝါရီလ14ရက်နေ့မှာဖုံးတော်ကြီးဗလင်တိုင်းကိုမသိမချင်းခေါင်းကိုထုနှက်ရိုက်ပုတ်တက်ဖြတ်ပစ်လိုက်လို့ပဲဖြစ်ပါတယ်။ Valentine's Day ဟာမင်းဆိုးကိုအာခံပြီးချစ်ချင်းမြတ်တာတရားအတွက်အသက်ကိုစွန့်လှူတဲ့အတွက်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။လူတယောက်ကသူချစ်တဲ့နောက်တယောက်အပေါ်အလေးနဲ့ထားဂရုစိုက်ကြောင်းပြတဲ့အထိတ်အမှန်လည်းဖြစ်လာပါတယ်။ကမ္ဘာလောကကြီးမှာချစ်ချင်းတွေရှိနေတာဟာအမုန်းတွေလွှမ်းနေတာထက်ပိုလှပတာအားလုံးအသိဖြစ်ပါတယ်။ Valentine's Day မှာလူငယ်လေးတွေအနေနဲ့ချစ်သူအတွက်ချစ်ချင်းကိုအထူးတလဲပြဆိုနေရင်းကပဲအဲ့ဒီချစ်သူများနေဆိုတာဟာအနာရှင်မင်းဆိုးကိုဆန့်ကျင်တဲ့အတွက်ပေါ်ပေါက်လာရတဲ့ဆိုတဲ့အကြောင်းမမေ့ဘူးဆိုရင်ချစ်ချင်းဆိုတာဟာကိုယ့်ချစ်သူကိုမှမဟုတ်လူသားချင်းချင်းအပေါ်မှာဖြန့်ဝေရမယ့်အရာတစ်ခုဖြစ်တယ်ဆိုတာအတိအမှန်ပြုထားမယ်ဆိုရင်ပြီးတော့ချစ်ချင်းမြတ်တာအတွက်အသက်ပေးစွန့်သွားတဲ့အာဇာနည်သူတော်စင်ဗလင်တိုင်းကိုယိုကျိုးအောင်မေ့ပြီးမြတ်တာရဲ့အစွမ်းကိုအလေးအနက်ထားမိကြမယ်ဆိုရင်တော့Valentine's Day လို့ခေါ်တဲ့ချစ်သူများနေ့ကလေးဟာပို့ပြီးတော့လှပအတိပဲရှိလာမှာဖြစ်ပါတယ်ရှင်။